ဆရာနာတင်ထားတဲ့မြန်မာနိုင်ငံထဲမှာယင်းနှီးမြုပ်နှံမှုတွေမလုပ်ဖို့မြန်မာပြည်တွင်းအရက်ဖက်အဖွဲ့900ကျော်ကအိတ်ဖွင့်ပေးစာတစ်စောင်တရုတ်သမ္မတထံကိုတိုက်တွန်းရေးသားပေးပို့လိုက်ပါတယ်။ပြည်သူလူထုကိုဖိနှိပ်ပြီးတော့လူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေတဲ့အာဏာသိမ်းစစ်ကောင်စီကိုတရုတ်ဆိုရနဲ့ဆက်စီးပွားရေးလုပ်ငန်းတွေကဆက်ပြီးတော့အတိအမှတ်ပြုနေမယ်ဆိုရင်တရုတ်နိုင်ငံရဲ့ယင်းနှီးမြုပ်နှံမှုတွေကိုလူထုတော်လှန်ရေးမှာထည့်သွင်းရမယ့်အခြေအနေရောက်လာမှာကိုလည်းစိုးရိမ်မိကြောင်းအဲ့ဒီစာထဲမှာသတိပေးဖို့ပြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင
်စစ်ကောင်စီရဲ့လုပ်ရည်တွေပေါ်မှာဆက်ပြီးတော့ထောက်ခံတာစီးပွားရေးရပူပေါင်းဆောင်ရွက်တာတွေမလုပ်ဘူးတရုတ်ဆိုရကိုမြန်မာရက်ဖက်အဖွဲ့စည်း958ဖွဲ့ကဧပြီလ25ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာပေးပို့လိုက်တာပါနယ်ပယ်ပေါင်းစုံကရက်ဖက်အဖွဲ့ရဲ့အတန်တွေဖြစ်လို့တရုတ်ဆိုရပေါ်မှာတစုံတရာတည်ရောက်နိုင်ဖို့မျှော်လင့်နေကြောင်းဒီမိုကရေစီရေးတက်ကြွလှုပ်ရှားတဲ့ရက်ဖက်အဖွဲ့တခုကမတ်တင်စွာရှင်းလင်းရည်ကပြောပါတယ်
ဆိုတာကအမြင့်ဆုံးသောပြည်သူတွေရဲ့အတန်ကိုထုတ်ဖော်နိုင်တဲ့ရက်ဖက်ဖွဲ့စည်းတွေရဲ့ပေါ့နော်လွတ်လပ်တဲ့အတန်တွေဖြစ်တဲ့ဆိုတော့ဒီအတန်ကတရုတ်ဆိုးရကိုတစုံတရာဖိအားပေါ့နော်ဖြစ်ဖို့ဖြစ်ဖို့ဖြစ်ပါတယ်ဘာဖြစ်လဲဆိုတော့အဓိကအဖြစ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိဒီတော်လိုင်းအင်အားစုတွေရဲ့လုပ်ငန်းစဉ်တွေထဲမှာတရုတ်ဆိုးရရဲ့စီမံကိန်းတွေနောက်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါတွေကပါလာဖို့ဖြစ်နေပြီအဲ့လိုဖြစ်အောင်လဲလုပ်တာကတရုတ်ဆိုးရဖြစ်တယ်ဆိုတော့ကျွန်တော်တို့သိစေချင်တယ်ပေါ့နော်ဟုတ
်တရုတ်ဆိုးရအနေနဲ့ပြည်တွင်းရပ်ဖက်အဖွဲ့တွေနဲ့ဆက်စပ်ရေးထူထောင်ဖို့ NUG နဲ့ဂျာဆက်နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့NLD SNLD အပါအဝင်နိုင်ငံရေးပါတီတွေနဲ့ပါတီချင်းဆက်ဆံရေးတွေလုပ်ဖို့စစ်ကောင်စီနဲ့စီးပွားရေးလုပ်ငန်းတစ်တွေလုပ်တာကိုရပ်ဆိုင်းဖို့စစ်ကောင်စီကိုကူညီထောက်ပံ့မှုတွေရပ်ဆိုင်းဖို့စတဲ့အချက်တွေအပါအဝင်အချက်9ချက်ကိုအရက်ဖက်အဖွဲ့တွေကတရုတ်သမ္မတကိုတောင်းဆိုခဲ့ကြပါတယ်တရုတ်ဆိုရကစစ်ကောင်စီကိုဆက်ပြီးတော့အသိမှတ်ပြုနေတာကိုမယုံသိမ်းဘူးဆိုရင်တော့တရုတ်နိုင်ငံပိုင်စီးပွားရေးလုပ်ငန်းနဲ့ယင်းနှီးမြှုပ်နှံမှုတွေဟာလူထုတော်လှန်ရေးမှာထက်သွင်းခံရတဲ့အခြေအနေကိုရောက်လာမှာကိုဆိုရင်လည်းအကြောင်းအရက်ဖက်အဖွဲ့958ဖွဲ့ကသူရဲ့ထုတ်ပြန်ချက်မှာသတိပေးရည်သားထားပါတယ်နိုင်ငံရေးလှိလာသုံးသက်သူဦးရထွန်းတီဘောကတော့ရပ်ဖက်ဖွဲ့ရဲ့စူပေါင်းတောင်းဆိုချက်ဟာတရုတ်အစိုးရဘက်မှချင်းချောက်မှုတရားလို့မြင်ပါတယ
်အဲ့လိုပြောတယ်ဆိုတော့ပုံပြီးတော့ပြောတာပေါ့ဗျာအဲ့ဒါကချင်းချောက်တဲ့သဘောဖြစ်သွားတာပေါ့နော်ပြည်သူအနေနဲ့ကတော့အစိုးရပိုင်းကလေးကမြန်မာပြည်မှာအခုဒီနောက်ထပ်ဖြစ်ပေါ်လာတဲ့ဆက်နက်ကန်ဒီပတ်ကပေါ့နော်ဒီပြင် NUG နဲ့ဟွာရဲ့ဒီပတ်ခကြောင့်သူတို့ရဲ့ယင်းနှိမ့်နိုင်တယ်ပြည်ကြီးကစိတ်ပြီးတော့စိတ်မချရဘူးဆိုတဲ့အနေအထားကိုသူတို့သိကြတယ်ဗျာဒါပေမဲ့အခုရက်ဆက်ဖွဲ့ကြီးတွေကအဲ့လိုပြောတဲ့အခါကျတော့အဲ့ဒါကတော့နည်းနည်းပို့ပြီးတော့ချင်းချောက်တဲ့သဘောပဲလောက်ကြတာပေါ့နော်
တရုတ်ဆိုရကရပ်ဖက်ဖွဲ့တွေရဲ့ထုတ်ပြန်ချက်ကိုသတိထားပြီးတော့စောင့်ကြည့်ကောင်းစောင့်ကြည့်လိုက်မယ်လို့တရုတ်မြန်မာရင်းနှံပိုင်လိုင်းစောင့်ကြည့်ကော်မတီကကိုလင်းလင်းဦးက VOA ကိုပြောပါတယ်။တချင်တုန်းကတရုတ်မြန်မာရင်းနှံပိုင်လိုင်းကိုပြည်တွင်းသဘောအပေါင်းအညီဖွဲ့တွေကကန့်ကွက်ခဲ့တော့ကတရုတ်နိုင်ငံရဲ့ Policy Bureau အရာရှိတွေကပြည်တွင်းကရပ်ဖက်ဖွဲ့တွေကိုလာပြီးတော့တွစ်ဆုံခဲ့တာနဲ့နှိုင်းရှင်းပြီးတော့သူကသုံးသပ်ပြပါတယ
်။တရုတ်ရှင်မတရုတ်ရှင်နားနဲ့လက်ခံစင်သားတင်စင်သားကြီးကတို့သူကနေပဲတက်ဆိုင်ပါလိမ့်မယ်။သူကသူ့အကျိုးစီးပွားတိုင်းဆက်ဆိုင်တော့မယ်ဆက်ရောက်တော့မယ်ဆိုရင်သူကလာဖားဖားပြီးတော့လာရတဲ့လုတ်ရတဲ့တွေ့ရတဲ့စကားပြောရတဲ့သူအကျိုးစီးပွားမထရောက်ဘူးမတက်ရောက်ဘူးဆိုတော့ဒီလားကံပြုထားတဲ့အပုံစံမျိုးတွေကိုကျွန်တော်တို့ပြည်ဘူးလေ
2022ခုနှစ်မတ်လဆော်ပိုင်းကတရုတ်မြန်မာနှစ်နိုင်ငံကြားစီမံကိန်းတွေရဲ့လုံခြုံရေးဆိုင်ရာပူးတွဲအစည်းအဝေးမှတ်တမ်းတစ်ခုပြင်ပကိုပေါ်ကြားခဲ့ပါတယ်။ဆမ်မနာ6မျက်နှာပါတဲ့အဲ့ဒီအစည်းအဝေးမှတ်တမ်းမှာတရုတ်ရန်ဝင်းနဲ့စီးပွားရေး BRI စီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့ရေနံနဲ့သဘောတံငွေပိုင်လိုင်းလုံခြုံရေးအတွက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးရတာလို့တရုတ်နိုင်ငံကြားရေးအကြီးအကဲရဲ့ပြောဆိုချက်ကိုကူကထားပါတယ်။စစ်ကောင်စီခန့်ပြည်ရေးဝန်ကြီးကလည်းနှစ်ဖက်သဘောတူညီထားတဲ့အတိုင်းဆက်လုပ်မယ်ကြောင်းနောက်ပိုင်လိုင်းလုံခြုံရေးကိုတပ်မတော်ကပါဝင်ဆောင်ရွက်နေတဲ့ကြောင်းအဲ့ဒီမှတ်တမ်းထဲမှာတုံ့ပြန်ထားပါတယ်ဒီစာဘလောက်မှန်ကန်မှုရှိလဲဆိုတာကိုတော့ view ကတိကျအတိမပြုနိုင်ပါဘူးဒီစာကိုထောက်ပြီးတော့အာနာသိန်းစစ်ကောင်စီဘက်ကရောတရုတ်ဆိုရဘက်ကပါနှစ်နိုင်ငံယင်းနှီးမြှုပ်နှံမှုတွေအတွက်စိုးရိမ်နေဆိုတာတိကျတဲ့ကြောင်းအရက်ဖက်အဖွဲ့တွေကပြောပါတယ်ဧပြီလ25ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ခဲ့တဲ့အရက်ဖက်အဖွဲ့958ဖွဲ့ကတော့ရှစ်ဆက်ပြီးတော့တရုတ်မြန်မာပြည်သူချင်းချင်းယင်းနှီးမှုကိုပို့ပြီးတော့ခိုင်မာစွာတိဆောက်နေတဲ့ဆက်ဆံရေးကိုမြင်ကျင်တယ်လို့ဆိုပါတယ်ဒီလဧပြီလတရနေ့ကတော့မြန်မာစစ်ကောင်စီနိုင်ငံကြေးဝန်ကြီးဦးဝနမောင်လွင်ဟာတရုတ်နိုင်ငံကိုသွားပြီးတော့တရုတ်နိုင်ငံကြေးဝန်ကြီးဝိုင်ယီနဲ့တွေ့ဆုံခဲ့ရမှာကိုဗစ်ရောဂါကူးစက်မှုတိုက်ဖျက်ရေးပြင်နှစ်နိုင်ငံပူးပေါင်းဆွေးနွေးရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။အာဆီယံကမြန်မာစစ်ကောင်စီအစိမ့်အတောင်ရှိသူတွေနဲ့ဆက်ဆံဖို့တွန်းဆုံနေတဲ့အချိန်မှာအခုလိုမြန်မာအစိမ့်ဝန်ကြီးတဦးကိုတရုတ်နိုင်ငံကလက်ခံတွေ့ဆုံတာကြောင့်လူခွင့်ရဖွဲ့ရဲ့ဝန်ပန်တာကိုလည်းခံခဲ့ရပါတယ်ခင်ဗျာ။